ာသာရေးနိုင်ငံရေးလဝဲကျွန်တော်ဒီနေ့ဆွေးနွေးခြင်းနဲ့ဘာသာမဲ့ဒီကအပိုင်းကဘာသာရေးရေနိုင်ငံရေးအလားတူလဝဲဒီသုံးခုဘလို့ချိတ်ဆက်လို့ရလဲဆိုတော့ကျွန်တော်ဆွေးနွေးခြင်းနဲ့ဟာလို့ဆွေးနွေးခြင်းရတာလဲဆိုတော့ကျွန်တော် group ထဲမှာဆိုလို့ရှိရင်ကျွန်တော်များသောအားဖြင့်တွေ့ရတတ်တာက3မျိုးနဲ့4မျိုးကြားရှိရပေါ့နော်နံပါတ်1အမျိုးအစားကတော့ဒါဒီဟိုမနေ့တနေ့ကမှဘာသာရေးကိုစွန့်ပယ်လာတာမျိုးဒါမှမဟုတ်လို့ရှိရင်လည်းဘာသာရေးကိုစွန့်ပယ်ဖို့အတွက်အစာပြုတ်လာတဲ့လူငယ်တွေဒါမှမဟုတ်လည်းလူကြီးပိုင်းတိုင်းဖြစ်ဖြစ်မှာပေါ့ဆိုဘာသာမဲ့အစ်စ်လေးလို့ပြောရင်လည်းပြောပေါ့နော်ဒါမှမဟုတ်လည်းဘာသာမဲ့ဖြစ်ခါနီးလို့ပြောရင်ပြောပေါ့ဆိုလိုတာကတော့ဒီဘာသာမဲ့ဆိုရဲ title ကို proud ဖြစ်ခါစရှိတဲ့လူဒါမှမဟုတ်လို့ရှိရင်ဒါကြီးကိုဟိုအရင်ထူးဆန်းတဲ့အရာတစ်ခုလို့မြင်နေတဲ့အုပ်စုပေါ့နော်ဆိုအဲ့ဒီအဖွဲ့ရဲ့အဲ့ဒီအုပ်စုရဲ့ဝိသေသထူးသဖြင့်ဘာသာရေးနဲ့ပတ်သက်ရင်ဟိုဘာသာရေးဆိုတာ ਨੇ မုံနေဘာသာရေးဆိုတာ ਨੇ တိုက်ခိုက်တယ်ဝေမှန်နေဒီလိုမျိုးဝိတေသတွေရှိတယ်ပေါ့ဆိုဘာသာရေးတွေမကောက်တခါတလေဆိုလို့ရှိရင်ဒါဘာသာရေးသမားတွေကိုပါဝေမှန်တာမျိုးတွေရှိဆိုလိုတာကဟိုအစုံရောက်ဘာသာရေးသမား ਨੇ တာမန်ကိုးကွယ်တဲ့ဘာသာရေးသမား ਨੇ မတူပြန်ဘူးလीဆိုအဲ့ဒါကိုပါတို့ကဟိုအတိမတ်မပြုတ်တော့ဘဲ ਨੇ ဘာသာရေးကိုးကွယ်လိုက်တာ ਨੇ အတိညာဉ်နေပါသလိုလိုဟိုစသဖြင့်အယူအဆမျိုးတွေရှိရဲ့အုပ်စုတစုရှိရဲ့ပေါ့ဆိုတော့နောက်တစုကကြတော့ဒီတိတ်ပံဒါမှမဟုတ်လို့ရှိရင်လည်းတက်ဆိုင်ရာဘာသာရဲ့တစ်ခုခုကိုကျွမ်းကျင်ပြီးတော့ဘာသာမဲ့လာတဲ့အင်အားစု maybe တော်သူ geography ဖြစ်ရင်ဖြစ်မယ်ဟို neuroscience ဘက်ကဖြစ်ရင်ဖြစ်မယ်တက်ဆိုင်ရာ major ပေါ့နော်ဒီတိတ်ပံပေါ်အခြေခံနဲ့research ပေါ်အခြေခံနဲ့ဘာသာရက်တစ်ခုခုရဲ့နောက်ကွယ်ကနေလာတဲ့လူတွေပေါ့ဆိုဒီလူတွေကလည်းသူတို့ရဲ့သက်ဆိုင်ရာဘာသာရက်ပေါ်အခြေခံပြီးတော့ဘာသာရေးပေါ်ဆန်းကျင်တာမျိုးရှိဥပမာအဖြစ်ဆိုလို့ရှိရင်ဟိုကဘာကြီးဖြစ်ခဲ့တာဘယ်နှခုနှစ်ရှိပြီပေါ့နော်ဟိုဒီဘာသာတရားတွေဖြစ်ဒီမူကဘယ်နှခုနှစ်ပဲရှိသေးတယ်စသဖြင့်ပေါ့လေဒီလိုမျိုးသိပ္ပံနီးကြအချက်အလက်နဲ့ပြောတာဒါကတော့ရုပ်ဝါဒဆန်တယ်ဘလို့ပြောလို့ရတယ်ဒါပေမဲ့အလုံးစုံရုပ်ဝါဒဆန်တာမျိုးမဟုတ်သေးဘူးတတိယအမျိုးအစားကျတော့ဒီလက်ဝဲ community လို့ပြောရမလားရေဘူးရအဖြစ်ဟိုလက်ဝဲကိုမှအသိစိတ်ပြန်ပြောရင်တော့ဒါ Stalinist လို့ပြောလို့ရမယ်ဆိုလိုတာကအာဏာရှင်လက်ဝဲတွေပေါ့နော်ဒါကတော့ကျွန်တော်တို့မြန်မာနိုင်ငံမှာလည်းတွေ့ကြုံခဲ့ဘူးပါတယ်မြန်မာနိုင်ငံမှာတော့ဘာသာမဲ့ community တော့မဟုတ်ဘဲနဲ့ဟိုမြန်မာနိုင်ငံမှာဆိုရှယ်လစ်ဆိုတဲ့ခေါင်းစဉ်အောက်ကနေပုံရပါတာအသားပေးတဲ့နိုင်ငံတော်ကြီးပေါ့နော်ဦးနေဝင်တို့ဆိုပြပေါ့ဒါပေမဲ့ကဘာနဲ့ပြန်ချင်ပြီးပြောလို့ရှိရင်ကျတော့ဒါကဘာသာရေးကိုအစိုးရကိုယ်တိုင်ကဝေဖန်တိုက်ခိုက်ပြီးတော့အဆုံးတက်ပေးဖို့ကြိုးစားတဲ့အထက်နေရှိခဲ့ပူတယ်ဦးမှာဆိုလို့ရှိရင်ကျွန်တော် personally သဘောကျတယ်ဒါပေမဲ့အောင်မြင်နိုင်တဲ့နည်းလမ်းလို့ကျွန်တော်မထင်ဘူးအဲ့ဒါကဘာလဲဆိုတာတူရကီရဲ့ဖာဂင်လို့ပြောလို့ရတယ်ကျွန်တော်မူစတာဖာကီမဲအတာတက်ဆိုတော့ဆိုသူဆိုလို့ရှိရင်လည်းဒီ approach ကိုသွားတယ်ဒါပေမဲ့သူကိုယ်တိုင်ကတော့ community မဟုတ်ဘူးဒါပေမဲ့သူ့ကိုထောက်ပံ့ပြီးပြောအားပေးရင်အားစုရမှာသာလီနင်ရထားထိဆုံးသွားပါတယ်လက်နက်တွေပေးတယ်အယူဝါဒဆိုင်ရာအားပေးထောက်ခံမှုတွေရှိခဲ့တယ်အလားတူပဲဆိုဗီယက်ယူနီယံမှာဆိုလို့ရှိရင်စတာလင်ခစ်မှာချက်ချောင်းတွေကိုဖျက်သိမ်းတယ်ပလီတွေကိုဖျက်သိမ်းတယ်ဗုဒ္ဓဘာသာဘုန်းကြီးချောင်းတွေကိုဖျက်သိမ်းတယ်သူတို့ဖြစ်တော့အော်သိုဒေါ့စ်ချက်ချောင်းတွေပေါ့နော်ဒီသူတို့နိုင်ငံသူတို့ရေပြင်မှာအော်သိုဒေါ့စီကခစ်စားတဲ့ကာလအော်သိုဒေါ့စီကဇာဗီယင်ရဲ့ထောက်ပံ့မှုကိုရခဲ့တဲ့ကာလဖြစ်တဲ့အတွက်ကြောင့်သူတို့ကပိုဖိနှိပ်ခံရတယ်ပေါ့ဒါပေမဲ့အော်သိုဒေါ့စီဟာပျက်စီးသွားလားလို့ပြောရင်ပျက်စီးသွားခဲ့ဆက်လက်ရပ်တည်နေအလားတူပဲဗီယက်နမ်မှာလည်းဒီသဘောတရားပဲဗုဒ္ဓဘာသာခွန်ကြီးတွေကိုဖိနှိပ်တယ်တိုက်ခိုက်တယ်ချိန်မုံမှုကြိုးစားတယ်ဒါပေမဲ့ဗုဒ္ဓဘာသာကဗီယက်နမ်ကနေမပြောက်သွားခဲ့အလားတူပဲတရုတ်ပြည်မှာလည်းဟိုနီးတူပါပဲ ယဉ်ကျေးမှုတော်လိုင်းရေးဆိုတဲ့နောက်ကနေဘာသာရေးယဉ်ကျေးမှုစာရတွေကိုဖြည့်ဆည်းပြဖို့သူတို့စူးစမ်းတယ်အစိုးရကနေပြီးတော့ဦးစီးစူးစမ်းတယ်ပေါ့ဗျာဒါပေမဲ့မအောင်မြင်ခဲ့ကြဘူးဒါကဘာလို့ပြနေရလဲဆိုတော့တမိုင်းအချက်လက်အရအစိုးရကနေပြီးတော့ဦးစီးပြီးတော့ဘာသာရေးကိုမရရတဲ့နီးမဖြစ်ဖြစ်တဲ့နီးအကြမ်းဖက်တဲ့နီးကိုပါအသုံးပြုပြီးတော့တိုက်ခိုက်တဲ့အခါမှာဘယ်တော့မှမအောင်မြင်ဘူးဆိုတာကိုပြရတယ်။ဘာလို့လဲဆိုတော့လူတို့ကိုယ်တိုင်ကဒီသဘောတရားကိုလက်ခံယုံကြည်လို့မဟုတ်ဘူးဆိုတာပေါ့။နံပါတ်4မျိုးအစားကြတော့လက်ဝဲထဲမှာပဲလက်ဝဲကြီးပေါ့နော်လက်ဝဲကြီးနဲ့လူတွေထဲမှာပဲဘာသာရေးကိုမဝေဖန်သင့်ဘူးဘာသာရေးကိုဝေဖန်လို့ရှိရင်တို့ဒီနိုင်ငံရေးဆိုင်ရာစုဝေးမှုတွေမှာပြဿနာရှိနိုင်တယ်ပေါ့ဒီလိုမျိုးယူဆရှိတယ်လို့ရှိတယ်ဒါကျွန်တော်တို့အရာတက်တဲ့လူမျိုးစုလူမျိုးစုဆိုတာ sorry လူအမျိုးအစားတွေပေါ့နော်အင်အားစုအမျိုးအစားတွေပေါ့ဥမာမမရရဆိုလို့ရှိရင်ကျွန်တော်မှတ်မိသလောက်ဆိုရင်ဒီဒေတာတစ်ခုမှမီးလောင်တာလားမသိဘူးအဲ့ဒါပတ်သက်လို့ပထမအဆုံးအုပ်စုကတယောက်ကဗာပြောလဲဆိုတော့อ๋อดีว่าบ่ sorry จังหวะ context ကိုလည်းပြန်ပြောရအောင်လိုက်မယ်ထင်တယ်ไอ้ context မှာ तू อ่ะไอ้ data တစ်ခုမှာမီးလောင်တာပေါ့เนาะမီးလောင်တော့အဲ့ဒါနဲ့ပတ်သက်လို့တရင် interview ထင်ပါတယ်ไอ้မီးလောင်တာကိုခံခဲ့ရတဲ့သူ့ไอ้မီးလောင်သွားတာကိုမြင်ခဲ့ရတဲ့လူကဟိုဘယ်လိုပြောမလဲဟိုဖះလို့တော့လို့ပြောလိုက်တာမျိုးထင်တယ်ไอ้လိုမျိုးဟာကိုဒီပထမအင်အားစုပေါ့နော်ဘာသာရေးမုံနဲ့အင်အားစုပေါ့ဘာသာရေးဆိုတာ ਨੇ ဆဲမယ်ဆိုရင်အင်အားစုကရှယ်ထားတယ်ပေါ့နော်ရှယ်ပြီးတော့ဒီဟာကဘယ်လိုမျိုးဟိုဘယ်လိုပြောမလဲတိမှုအမားဖြစ်ပါတယ်ပေါ့စသဖြင့်သူရှယ်ထားတယ်ဒါပိန်းနေပေါ့ဗျာသူရေးထားတဲ့သဘောကိုကျွန်တော်မှတ်မိတယ်လို့ပြောရလို့ရှိရင်ဒီမှာပိန်းနေညံနေနေပေါ့သူကအဲ့လိုရေးထားတယ်တစ်ဖက်ကကျတော့ဒီနောက်ဆုံး version ပေါ့နော်နောက်ဆုံးအမျိုးအစားဒီလက်ဝဲရင်းနဲ့အမျိုးအစားပေါ့အဲ့ဒါဒီလူတွေကဟိုပြီလို့မီးလောင်သွားတာဘာသာရေးရောင်းဆိုတာထက်သူတို့ရဲ့စိတ်ကိုသူတို့ဖြည့်သိမ့်ဖို့ဆိုတဲ့ဟာမျိုးနဲ့တော့ reason ပြန်ပြီးတယ်ပေါ့ဆိုဒီနှစ်ခုလုံးကတော့နှစ်ခုကတော့အခုနောက်တစ်ခုကတော့ဗလာသလန်တန်သလန်သွားနေတယ်ပေါ့လေဒါပေမဲ့တကယ်တမ်းပြောရင်တော့နှစ်ခုလုံးကကျွန်တော်အမြင်ရတော့reactionary လို့အင်္ဂလိပ်လိုခေါ်ကြတဲ့အခွင့်အရေးသမားဆန်ဆန်ဖောက်ပြန်ရေးဆန်ဆန်ဟိုပြောမှဆိုလို့ရှိရင်တော့ဟိုတင်းပြည့်ချက်ပြည့်တဲ့ analysis တွေမဟုတ်ဘူးလို့ကျွန်တော်မြင်နေပေါ့ပထမဦးဆုံးအမျိုးအစားကျတော့ဘာသာရေးနဲ့ပတ်သက်လို့ရှိရင်အမြင်နဲ့ဟိုရန်ဆောင်တာမျိုးအခုနောက်လို case မှာဆိုလို့ရှိရင်ဒါဒီလူဟာသူ့အိမ်မီးလောင်သွားတဲ့အတွက်ကြောင့်ဒီလူဟာ victim ဖြစ်တယ်ပေါ့ဆိုအနည်းဆုံးဒီလူအတွက်ကျွန်တော်တို့ကကိုချင်းစာတရားရှိတဲ့အနေနဲ့သူ့ရဲ့သူဘာသာရေးကိုပဲအားကိုးသည်ဖြစ်စေမကိုးသည်ဖြစ်စေကျွန်တော်တို့အနေနဲ့ဘာမှဝေဖန်စရာမလိုဘူးလို့ကျွန်တော်မြင်တယ်ဒါကတော့ဟိုကိုချင်းစာအစိတ်ကိုအခြေခံပြီးပြောတာပေါ့လေလူဆိုတာဘလို့လူပဲဖြစ်ဖြစ်ကိုရှာထားတဲ့ငွေတွေကိုရှာထားတဲ့စီးစိမ်တွေကုန်ဆုံးသွားရင်တော့ကိုရှိမှနေဆုံရှုံလိုက်ရရင်တော့အစိမ်းမကောင်းဖြစ်ကြပါဒီဟာကိုကျွန်တော်ကကိုချင်းစာတရားထားပြဖို့လိုတာပေါ့ဒါကတော့ဒီပထမအမျိုးအစားရဲ့ပြဿနာပေါ့နော်ကိုချင်းစာစိတ်မရှိတော့တာပေါ့သူတို့အဓိကဟိုအချက်အလက်တွေကိုပဲသူတို့ကြည့်တဲ့အခါပြဿနာတက်လာတယ်ဒီနောက်တစ်ဖက်ကကျတော့ဗာအခုနကဒီလူတွေဟာတည်တယ်ပေါ့နော်တည်ရတဲ့သူတို့ကသူတို့ဖြည့်သိမ့်တာပါဆိုတော့ဖြည့်မျိုးပြောတဲ့အင်အားစုကရဲ့ပြဿနာကကျတော့ဟိုလက်ဝဲ theory ကပြောရင်တော့ဒါသူတို့လူထုနောက်ဆွဲပေါ့နော်အခွင့်အရေးသမားလို့ပြောလို့ရတယ်။ဘာလို့ဆိုတော့ဒီလူနဲ့စန့်ကျင်ပြီးတော့ပြောဖို့ကိုကြောက်ပြီးတော့ထိတ်တိုက်မတွေ့တော့တဲ့ပြဿနာ။ဒီလူဖြည့်သိမ့်တဲ့အတွေးဆိုတာမှန်တယ်ဒါပေမဲ့ဒီဖြည့်သိမ့်တဲ့အတွေးဟာဒီ context မှာတော့မှန်ကောင်းမှန်လိမ့်မယ်ဒါပေမဲ့ဒီလိုအလားတူ context တွေမှာပြဿနာရှိတာမျိုးတွေရှိနိုင်တယ်ဥပမာမြန်မာမှာစစ်အာဏာရှင်လောက်အောင်ကြတာဝေချွေးမဟုတ်ဘူးဆိုတာမျိုးကျွန်တော်တို့ကပြောမှဖြစ်မှာဒါအခုနောက် case လိုမျိုးပဲ
လူတွေဟာဝေကြွေးကြောင့်ဖြစ်စေဝေကြွေးရှိကြရှိတည်ချမ်းဖြစ်စေမရှိတည်ချမ်းဖြစ်စေအာနာရှင်ရဲ့လက်အောက်မှာဖိနှိပ်ခံနေရတာဒါဟာအရှိတရားအဲ့ဒါကိုလည်းသိကြတယ်ဒါပေမဲ့မတွန်းလှန်နိုင်တဲ့အခါဝေကြွေးဆိုတဲ့စကားလုံးကတုံးပြီးတော့ဖြေသိမ့်တယ်အတူဒီသရုပ်သားမြောက်အမျိုးအစားလူပြောထားတဲ့အတိုင်းကျွန်တော်တို့ကပြန်ပြီးတော့ဒီအချိန်နေမှာပြန်သုံးသပ်လို့ရှိရင်ဒီအစိုးရအောက်မှာဖိနှိပ်ခံရတာဟာဝေကြွေးကြောင့်လို့ပြောတဲ့လူတွေဟာတည့်ရက်နဲ့သူတို့ကသူတို့ဖြည့်သိမ့်တာဖြစ်တဲ့အတွက်အကြောင်းလက်ခံပေးရမယ်ဆိုတဲ့အထွေမျိုးဖြစ်သွားတယ်။အဲ့ဒါလောက်အခွင့်အရေးသမားဆန်ပြီးအောက်တန်းကြတာမရှိတော့ဘူး။ကျွန်တော်အနေနဲ့ကလူတွေကိုအသိပေးရမယ်။ဒါပေမဲ့ရန်လူတဲ့အနေနဲ့မဟုတ်စီးယုံတဲ့အနေနဲ့အသိပေးရမယ်။ငါတို့ကိုဖိနှိပ်နေတာဝေကြွေးကြောင့်မဟုတ်ဘူး။ဒီအင်အားစုဒီစနစ်နဲ့ဒီအဖွဲ့အစည်းရဲ့အာဏာကိုမတရားလိုချင်မှုအဥ္စာစုဆောင်မှုအတင်းအာမဖိနှိပ်ချုပ်ချယ်မှုဒီလိုအကြောင်းအရာတွေကြောင့်မတို့ကဖိနှိပ်ခံနေရတယ်ဒါဒီကိုမတို့အနေနဲ့တွန်းလှန်မှသာရမယ်ဆိုတာမျိုးanalysis ရောက်တဲ့အနေအထားအထိကျွန်တော်တို့ကစွဲဆောင်ရမယ်ရန်သွားရှာလို့မရဆိုဒီမှာနေကျွန်တော်ကဒီပထမအဆုံးအမျိုးအစားကိုလည်းကျွန်တော်ပေါ့ပယ်ဖြတ်တယ်လို့ပြောလို့ရတယ်ဒီစရုပ်ထားမြောက်အမျိုးအစားဖြစ်တဲ့ဖြည့်သိမ့်တဲ့ဟာကိုထားလိုက်ပါဆိုတာမျိုးဒီခွင့်ရင်းသမားစိတ်ဓာတ်ကိုလည်းကျွန်တော်တို့ပယ်ဖြောက်ပြီးသားဖြစ်သွားတယ်ဒီဒုတိယအမျိုးအစားကတော့ကျွန်တော်တို့သိပြောစရာတော့မလိုသာတော့သူတို့မိချမ်းနဲ့သူတို့ကတော့သူတို့ဘာသာရပ်ဆိုင်ရာအဆင်ပြေတယ်။ဒါပေမဲ့သူတို့ရဲ့ပြဿနာကရုပ်ဝါဒမဆန်သေးဘူး။ရုပ်ဝါဒ not enough ပေါ့နော်မဖြစ်သေးဘူး။တတိယမျိုးစားကတော့ရှင်တယ်။ကျွန်တော်ကသူတို့အကြောင်းပြောရင်းနဲ့ဘယ်သူတို့ရဲ့ပြဿနာကိုကျွန်တော်ပြောခဲ့ပြီးပေါ့နော်။အစိုးရဦးစီးတဲ့အာဏာရှင်ဆန်တဲ့အစိုးရဦးစီးတဲ့ဘာသာရေးကိုဆန့်ကျင်တဲ့လှုပ်ရှားမှုတိုင်းဟာကြာရှုံးခဲ့တာကိုကြည်ချင်းအဖြစ်ဒီဟာကတမိုင်းရှူတောင်အရာဖြစ်စေတမိုင်းဘဝနေပြီးတော့တင်ငင်းစာယူပြဲအနေထားနဲ့ဖြစ်စေတုံးတက်ရလို့ရှင်အလုံးမဖြစ်ခဲ့ဘူးဆိုတာကအရှိတရားပဲဆိုတော့ကျွန်တော်တို့ကမတူညီတဲ့ဤတစ်ခုနဲ့ကျွန်တော်တို့ရွေလျားဖို့ကြိုးစားရမယ်ပေါ့ဆိုတော့ကျွန်တော်တဦးတည်းရဲ့အမြင်ကျွန်တော်ဦးစီးပြီးတော့အဓိကထားပြီးရေးနေတဲ့ဗာမီ ATS ကအဓိကသွားရှင်နေတဲ့ approach ကတော့ရှင်းတယ်။ဘာသာရေးဟာအရှိတရားဖြစ်တယ်။အထူးသဖြင့်မြန်မာလူပေါင်းအဖွဲ့အစည်းနဲ့ပတ်သက်လို့ရှင်။ဘာသာရေးဟာအတွင်းကြက်ကြက်နှဆိုင်စွာခြေကုပ်ယူပြီးတာဖြစ်နေတယ်။ဒါကမြန်မာလူအဖွဲ့အစည်းလို့ပြောတဲ့အနေထားမှာဒါဗုဒ္ဓဘာသာလည်းပါတယ်၊ဟိန္ဒူလည်းပါတယ်၊ခရစ်ယာန်လည်းပါတယ်၊အစ္စလာမ်လည်းပါတယ်။တဆိုင်ရာဌာနေမှာရှိတဲ့ဌာနေတိုင်းသားတွေဌာနေလူမျိုးစုတွေမှာရှိတဲ့ရိုးရာဒလေတွေဒါတွေလည်းပါပြီးသားပဲဆိုဒါတွေကိုကျွန်တော်တို့ဘလို့တိုက်ထုတ်လဲဆိုတိုက်ထုတ်တယ်ဆိုတဲ့အခါမှာကျွန်တော်တို့ကအမြဲတမ်းစန့်ကျင်နေကြမလို့ဘူးပေါ့တခါဒီအမျိုးသမီးတက်ကြွလို့ရှာသူအမတယောက်သူကောက်မှာရေးထားတာကျွန်တော်မြင်မိတယ်သူကတော့ celebrity ဆိုတော့ကျွန်တော်နာမည်ထည့်ပြောလို့ရမယ်ထင်ပါတယ်မမဦးဆိုတဲ့အမသူရေးထားတာကတော့သူ့ရဲ့အဖေကဒီ religious reformer ပေါ့နော်ဘာသာရေးကိုပြုပြင်ပြောင်းလဲတဲ့လူတယောက်ဖြစ်တယ်အဲ့ဒီအတွက်ကြောင့်သူဂုဏ်ယူရယ်ပေါ့ဆိုအဲ့ content လေးကိုကျွန်တော်တော်တော်လေးသဘောကျတယ်နောက်ထပ်သူ့ရဲ့ content တစ်ခုထပ်ရေးလာတယ်ဟုတ်ပါလဲဆိုတော့ဒီကျွန်တော်အတိအကျတော့မှတ်မိတော့ဘူးဒါပေမဲ့သူဆိုလိုရင်းကဘာလဲဆိုတော့ဒီလူအဖွဲ့အစည်းကလက်ခံလောက်တဲ့အနေအထားထီကိုသာကျွန်တော်တို့ကဟိုပြောရမယ်ပေါ့နော် reform တွေကိုစူးစမ်းရမယ်ဆိုတော့သူပြောထားတယ်အဲ့ဒီဟာကိုတခြားဒီအမျိုးသမီးတစ်ယောက်လို့ရှာသူနောက်တစ်ယောက်ကပဲစန့်ကျင်နေတာလေပေါ့နော်ဆိုလိုတာကဒီဘောင်ထဲကနေပြီးတော့ပဲသူများကြိုက်တာလုပ်နေငါတို့ကဘာလုပ်ရမှာလဲပေါ့ဒါ revolutionary မဟုတ်ဘူးဆိုပြီးတော့ပြန်ရေးတယ်အဲ့ဒီယောက်ကတော့ဟိုနာမည်ကြီးမဟုတ်ဘူးဟို influencer မဟုတ်တဲ့တဲ့ကျွန်တော်နာမည်တက်မပြောတော့ဘူးပေါ့ဒါပေမဲ့ကျွန်တော်ဒီမှာဝေဖန်ချင်တာကသူ့ရဲ့ analysis ပေါ့နော်သူပြောချင်တာကလူလူလက်ခံလောက်တဲ့အနေအထားထိပဲသွားတာဟာ revolutionary မဟုတ်ဘူးလို့သူပြောတယ် အဲ့ဆိုသူပြောတဲ့ဟာကိုကျွန်တော်တို့ကောက်ချက်ချလို့ရှိရင်လူထုလက်မခံနိုင်တာကြီးကိုယုံနာ revolutionary လို့ပြောနေတဲ့သဘောဖြစ်သွားသလားပေါ့ဘူလီယန်ဆန်ဆန်တွေးလို့ရှိရင်ပေါ့လေဒါပေမဲ့ဟိုလောကကြီးကတော့ဘူလီယန်ဆန်နေတာတော့မဟုတ်ဘူးပေါ့တစ်ခါလေတော့ fuzzy logic တွေလည်းရှိတတ်တယ်ဒါပေမဲ့ဟိုရေဘူးရအဖြစ်စဉ်းစားရင်သူပြောလိုက်တဲ့ဟာကိုကျွန်တော်တို့ဘူလီယန်ဆန်ဆန်နော့ခံလိုက်လို့ရှိရင်အဲ့လိုဖြစ်သွားတယ်ပေါ့ကျွန်တော်အတွေ့အကြုံတစ်ခုကျွန်တော်ရှိတယ်အဲ့ဒါကဘာလဲဆိုတော့ဒီ PFLP ပေါ့နော်ဒီ Palestinian Front Liberation မှာလှုပ်ရှားမှုတွေရှုပ်လှုပ်ခဲ့ကြတယ်သူတို့ဘာလှုပ်ခဲ့ကြလဲဆိုတော့ဆိုဒါတော့ context နေနေပြန်ပြောရင်ပိုလွယ်လိမ့်မယ်ထင်တယ်ဆို PFLP ဆိုတာကတော့ဒါဒီ Palestine လက်ဝဲအင်အားစုတစ်ခုပေါ့နော်တိုးတက်တဲ့အင်အားစုပေါ့so palestine တက်ကြွလှူချသူ palestine တော်လိုင်းသမားလို့ပြောလို့ရှင်လူတော်များဒီဟိုအလောက်ကကားဆိုပြီးអော်တဲ့ဒီဘာသာရေးအခြေခံနဲ့တော်လိုင်းသမားရေဘာသာရေးအစွန်းရောက်ရေအဲ့အမျိုးသားတွေပဲသူတို့မြင်ရတယ်ပေါ့ AK-47 ကိုင်ပြီးတော့အဲ့မျိုးလူကြီးပေါ့နော်ဒါတွေပဲသူတို့မြင်ကြတယ်ဒါပေမဲ့ PFLP ကဆိုဟာမတ်စ်နဲ့မတူဘူးဗျဟာမတ်စ်ကဟုတ်တယ်ကျွန်တော်တို့တော်တော်များများမြင်ကြတဲ့အထင်ကြီးတဲ့အတိုင်းဘာသာရေးအစွန်းရောက်တယ်ဖက်ဆစ်ဆန်နဲ့ဖိုဝါဒကြီးစိုးတယ်မျိုးသမီးတွေကိုဖိနှိပ်ဆက်ဆံတာမျိုးရှိတယ်ဘာသာရေးတယူတန်းတယ်တခြားဘာသာရေးလူနည်းစုတွေကိုဝေဖန်တယ်တိုက်ခိုက်တယ်ဖိနှိပ်တယ်အနိုင်ကျင့်တယ်အဲ့ဒီမကလေးဘူးသူတို့ကိုယ်တိုင်အစိုးရဖြစ်တဲ့အစိုးရအနေနဲ့ရက်တည်နေတဲ့ဒေသမှာဆိုရင်သူတို့လက်အောက်မှာနေတဲ့ပြည်သူလူထုကအစတနန်းနဲ့ပြစ်ပြီးတော့ဆန္ဒပြပွဲတွေကိုဖြိုခွင်းတာမျိုးတွေအထိလုပ်ခဲ့ဘူးလေလုပ်လဲလုပ်နေစဲပဲဆိုလိုတာကဒီ Israeli State နဲ့သူတို့နဲ့ဘာမှသိပ်ကွာတာမရှိဘူး PFLP ကကြတော့အဲ့လိုမဟုတ်ခဲ့ဘူးသူက secular ဖြစ်တယ်ဆိုလိုတာကဘာသာရေးပေါ်လုံးဝမှအခြေမခံခဲ့ဘူးသူရဲ့လှုပ်ရှားမှုပန်းနိုင်ငံတစ်ခုလည်းပဲပါလက်စတိုင်းဒေသလွတ်မြောက်ရမယ်ဘဒုစီကလွတ်မြောက်ရမှာလဲဇီယိုနစ်စ်တီရှိကနေကျွန်တော်တို့ Arab တွေတော်တော်များပြောသလိုဂျူးမုန်ဒီမဟုတ် Arab တွေဟာပါလက်စတိုင်းကိစ္စကိုအားပေးထောက်ခံကြတယ်ဘာလို့လဲဆိုတော့ဂျူးမုန်ဒီဘာသာရေးယူဝါဒတွေကြောင့်များသောအားဖြင့်ပေါ့99ရာခိုင်နှုန်းတော့မှန်လိုက်မယ်100ရာခိုင်နှုန်းတော့ Arab ကတော့မတူညီတဲ့အမြင်ရှိကောင်းရှိလိမ့်မယ် PFLP ကအဲ့လိုမဟုတ်ဘူးသူတို့အတွက်ဂျူးနဲ့ဇီယိုနစ်နဲ့ကွဲတယ်ဂျူးလည်းဟာဇီယိုနစ်မဟုတ်အဲ့လိုမျိုးမတူညီတဲ့စံလေးတွေနဲ့တိုးတက်ပြောင်းလဲတဲ့အမြင်တွေကြောင့် PFLP ကအတိုင်းအတာတစ်ခုကြီးအင်အားနဲ့တယ်အခုနောက်ပိုင်းမှာဆိုရင်ပျောက်ဆုံးသွားတဲ့အနေအထားကြီးရှိတယ်ဘာလို့လဲဆိုတော့ဒီလိုတိုးတက်တဲ့အင်အားစုကို Israeli State ကပိုပြီးဖိနှိပ်တယ်ဘာလို့လဲဆိုတော့ဒါနိုင်ငံတကာထောက်ပံ့မှုရနိုင်တဲ့အဖွဲ့ဆိုတော့သူတို့သိတဲ့အတွက်ကြောင့်ဆိုဒီအဖွဲ့အစည်းเนี่ยကျွန်တော်เนี่ยဟာဟိုနီနီကက်ကက်လှုပ်ဆောင်နေဘူးတာရှိဘူးတယ်အဲကျွန်တော်သူတို့ရှိရင်နေလေးလာတင်ယူခဲ့ရတာညားကြီးရှိတယ်ပေါ့အဲတဲမှာဆိုလို့ရှိရင်သူတို့ဒီအမျိုးသမီးတက်ကြွလှူရှာမှုနဲ့ပတ်သက်ပြီးသူတို့လှုပ်ခဲ့ဘူးတာလေးကျွန်တော်သွားအမှတ်ရဒါကကျွန်တော်ခုနဘာသာရေးပေါ်ကျွန်တော်မြင်တဲ့အမြင်ကိုကျွန်တော်ထောက်ပြခြင်းလို့ကျွန်ဟိုနီလန်းတစ်ခုပေါ့ကဘာမှာတကယ်အလုတ်ဖြစ်နေတဲ့နီလန်းဆိုတာကိုကျွန်တော်ပြောချင်လို့ဥပမာဆောင်းတဲ့သဘောပါဒီ PFLP ကသူတို့ရဲ့ပါတီခေါင်းဆောင်မှုပိုင်းမှာဒေတာအုပ်ချုပ်မှုပိုင်းမှာအမျိုးသမီးနဲ့အမျိုးသားကိုတန်းတူသတ်မှတ်ဖို့ဒီသူတို့ဂျိုးပန်းခဲ့ကြတယ်ဆိုလိုတာကအမျိုးသားခေါင်းဆောင်50ရှိလို့ရှိရင်အမျိုးသမီးကောင်းဆောင်မြို့သမီးကိုစလဲမြို့သားကိုစလဲ50ဒါမှမဟုတ်50 40ဒါမှမဟုတ် sorry 60 40ဒါမှမဟုတ် 40 60အဲ့ဝင်းကျင်မှာထားလို့ရအောင်ဒီတို့ဂျိုးပန်းခဲ့ကြဘူးတဲ့အဲ့ဒီအပြင်မှာဒီပါလက်စတိုင်းလူဒေတာမျိုးဟာအရန်ကိုစစ်တမ်းနေကြောင့်ဟိုဆင်းရဲတယ်မွေးတည်တယ်ငတ်မွကြတယ်အဲ့လိုဒေတာမှာတိုးတက်တဲ့အမြင်တွေမရှိကြဘူးတော်တော်များမြို့သမီးဆိုလို့ရှိရင်အမှုကိစ္စလောက်တာမျိုးကလေးမွေးတာမျိုးဒီလောက်ကိုပဲ
ပြီးရင်လိန်ဆက်ဆံမှုလောက်အတွက်ပဲသူတို့အသုံးချကြတယ်အထူးသဖြင့်သူတို့ data မှာအခြေခံတဲ့ဘာသာရေးယူဆကလည်းဒီဟာမျိုးပို့ပြီးအားပေးတယ်အဲ့ဒီအချိန်မှာ BFLP ကဘလို့ခွဲထွက်လာလဲဆိုတော့အမျိုးသမီးတိုက်ခိုက်သူတွေကိုသူတို့စတင်ပြီးတော့ train လုပ်လာတယ်ဒီနေရာမှာတချို့သောဖူဝါဒီတွေကဘာပြောကြလဲဆိုတော့အမျိုးသမီးတိုက်ခိုက်သူဆိုတာထက်အမျိုးသမီးတွေဟာစေကူတို့စသဖြင့်တော့နေပယ်ဒီမှာလုံရင်ပိုကောင်းနေရဲ့ပေါ့ပြောကြအဲ့ဒါကိုယ်တိုင်ကဒါ channel norms ဖြစ်နေရဲ့ဆိုတာမျိုးကိုဒီ BFLP ကပထမဦးဆုံးအဲ့ data ဝင်ချင်မှာထောက်ပြခဲ့တဲ့အဖွဲ့အစည်းအဲ့လိုမျိုးထောက်ပြခဲ့တဲ့အဲမှာဆိုရင်ဒါလေလာကာလက်တိုပါလို့ဆိုတာနာမည်ကြီးကြီးလို့ပြောလို့ရတယ်ဒီလေလာကာလက်ဆိုတဲ့တယောက်အကြောင်းကလည်းကျွန်တော်တို့ဒီဘာမီ ATS ကကျွန်တော်တင်ပူပါတယ်သူ့ရဲ့ quote တွေလည်းကျွန်တော်တင်မှုတယ်ဆိုဒီလေလာကာလက်ကဘယ်လောက်ထိသူတို့ struggle လုပ်ခဲ့ဘူးလဲဆိုတော့မြို့သမီးတွေအိမ်မူကိစ္စလုပ်ရမယ်ဆိုတော့ norms ကိုဒီသူတို့ဖျက်ဆီးဖို့ကြိုးစားတယ်မြို့သမီးတွေကကလေးပဲမွေးရမယ်လိန်ဆက်ဆံမှုအတွက်ပဲအသုံးချခံရမယ်ဆိုတာမျိုးတွေကိုသူတို့ဖြက်စီးဖို့စ조사တယ်အလားတူပဲအိမ်မှုကိစ္စကိုအမျိုးသမီးပဲလုပ်ရမယ်ဆိုတာမျိုးသူတို့ဖြက်စီးဖို့စ조사တယ်အဲ့မှာဘာပြဿနာတက်လာလဲဆိုတော့အမျိုးသားပါတီဝင်တွေကအဲ့ဒီပြောင်းလဲမှုတွေကိုလုပ်ဖို့ဩစော်ဩတဲ့ကိစ္စတွေကိုကြောက်လာတယ်ဆိုလိုတာကပါတီတွင်းမှာကိုတိုးတက်ပါတယ်လို့ပြောတဲ့ပါတီတွင်းမှာကိုတွန်းကန်မှုတွေရှိလာတယ်အဲ့ဒီခါမှာသူတို့ကဘာလုပ်ရလဲဆိုတော့ကြားပြန်ချရတယ်မဟုတ်လို့ရှိရင်သူတို့သွားကျင်တဲ့ပန်းနိုင်ကိုရောက်ဖို့နေနေတသာသူတို့သွားကျင်တဲ့ပန်းနိုင်ကြီးအကုန်လုံးကစိတ်ကူးရင်နဲ့ဆန်နေအနေနဲ့ပဲလေပေါ်မှာပျောက်သွားတော့မှာဘာလို့လဲလူတို့ပါမလာဘူးနောက်မှာအဲ့တော့လူတစ်ခါလေချလို့ရှိရင်ကျွန်တော်တို့ကလူတို့နဲ့အဆက်မပြတ်အောင်ပြန်ညှိယူရတာရှိတယ် BFLP ကတကယ်တမ်းလဲအဲ့ဒါကိုလုပ်ခဲ့တယ်ဘာလုပ်ခဲ့လဲဆိုတော့ဒီအမျိုးသားတွေအနေနဲ့သူဖြစ်တော့ဟိုတဲ့ပြောရရင်တော့ဖိုးဝါးဒီဖြစ်နေသေးတဲ့ဒါမှမဟုတ်ဖိုဝါဒလွှမ်းမိုးမှုအတိုင်းအတာတစ်ခုတည်းရှိနေသေးတဲ့ပါတီဝင်တချို့အနေနဲ့တိုးတက်ပြောင်းတိုးတက်တဲ့အမြင်မှာဟိုအကန့်အသတ်ရှိနေသေးတဲ့လူတွေအနေနဲ့ဒီတိုးတက်မှုတွေကိုမကြောက်တော့အောင်သူကကြားတစ်ခုဖြာပေးတယ်ရေတို့တွားလို့ရမယ်ပြောင်းလဲမှုတွေပေါ့ရှေးရှေးဂိုးစေတို့တို့ဆက်ထားတယ်အိနီလန်းနဲ့တွားတယ်ကျွန်တော်ပြောချင်တာဒီမှာပေါ်ပြီပေါ့နော်ဒီဘာသာရေးနဲ့ပတ်သက်ရင်လည်းကျွန်တော်တို့အဲ့လိုမျိုး approach တွေရှိဖို့လိုအပ်တယ်။ဘာသာရေးကိုပျောက်ပြတ်သွားဖို့ဖြက်စီးအောင်လုပ်မယ်။ငါတို့ဘာသာရေးကိုအမြဲတမ်းဝေဖန်တိုက်ခိုက်မယ်ဆိုတာကမှန်ကန်တဲ့နည်းလမ်းတော့မဟုတ်ဘူး။အလားတူပဲဘာသာရေးကိုလုံးဝမဝေဖန်နဲ့ဘာသာရေးကိုဝေဖန်ရင်ငါတို့လူထုနဲ့လှမ်းဝေးသွားမယ်လို့ပြောတဲ့ခွင့်ရေးသမားတွေအနေနဲ့ကလည်းမှားတယ်။အဲ့လိုဆိုလို့ရှိရင်တကယ်လိုအပ်နေတဲ့social justice တွေရှိလာမှာမဟုတ်ဘူး။ဘာလို့လဲဆိုတော့ဒီဘက်ခေတ်မှာရှိနေတဲ့ဖော်ဝါဒတော်တော်များများပြီးရင်အလားတူဒီ LGBT တွေပေါ်ဖိနှိပ်တဲ့အယူအဆတော်တော်များများပြီးလို့ရှိရင်ကျွန်တော် delete ထုံးတဲ့တော်တော်များများတာဘာသာရေးစပေဘာသာရေးကျမ်းဂန်ဒီပေါ်မှာအခြေခံနေတာရှိတယ်။ဥပမာနဲ့ဆောင်းပြီးပြီးလို့ရှိရင်အများကြီးရှိတယ်။ဆိုအဲ့လိုဒီအဲ့လိုအခြေအနေမျိုးမှာတော့ကျွန်တော်တို့ကဝေဖန်ပိုင်းခြားဖို့လိုတယ်လိုရရင်တိုက်ခိုက်ဖို့လိုတယ်ဒါပေမဲ့အချိန်တိုင်းတိုက်ခိုက်နေဖို့မလိုအဲ့လိုတိုက်ခိုက်တဲ့အခါမှာလေကျွန်တော်တို့ကပါလဲဆိုတော့ဒီစာပေကဖိနှိပ်နေတဲ့လူအဖွဲ့အစည်းတစ်ခု maybe အမျိုးသမီးဖြစ်ကောင်းဖြစ်မယ် LGBT တွေဖြစ်ကောင်းဖြစ်မယ်အလုံသမားတွေဖြစ်ကောင်းဖြစ်မယ်သွေးနှောတွေဖြစ်ကောင်းဖြစ်မယ်အမျိုးသားတွေတောင်ဖြစ်ကောင်းဖြစ်နေနိုင်သေးတယ်ဘာသူမဆိုပေါ့ maybe disability ဖြစ်နေတဲ့လူတွေဖြစ်ကောင်းဖြစ်နိုင်တယ်ဆိုဘာသူမဆိုဖြစ်နိုင်တယ်ပေါ့နော်ဒီလူ class တစ်ခုကိုကျွန်တော်တို့ကဆွဲဆောင်ဖို့အတွက်ဘာသာရေးတို့တက်ခတ်ဖို့လိုအပ်တယ် maybe ဟိုဇက်ဖြစ်ကောင်းဖြစ်နိုင်တယ်ဥမာကျွန်တော်ဇက်ကိစ္စနဲ့ပတ်သက်ရင်ဥမာပြောလို့ရတာမျိုးရှိတယ်။ကျွန်တော်အိန္ဒိယမှာဇက်နိုင်နေရှိတယ်။ဒါလစ်
မှာ Dalit movement ဆိုတာတော်တော်လေးကိုကြော်ကြားခဲ့တယ်။သူဖြင့်ဒါ Telugu တို့ Tamil တို့အဲ့လိုဒေသနားတွေမှာဆိုပို့ပြီးတော့ကြော်ကြားတယ်။တောင်ပိုင်းဒေသတွေပေါ့။ဥမာလူတော်များတိမဲ့ကိစ္စဆိုရင်ဒါဒေါက်တာအမ်ဘတ်ကာဒါဆိုမြန်မာတွေတော်များရင်းနှီးကြနိုင်မယ်။ကျွန်တော်တို့ငငယ်တုန်းကဖတ်ပူးကြပါလိမ့်မယ်ဗုဒ္ဓဝါဒပြဿနာများဆိုတာ။အရှင်အရိယဓမ္မဆိုရဲကိုတော့အဖြူနိုင်ငံသားဘုန်းကြီးမြန်မာနိုင်ငံမှာဘုန်းကြီးလာဝတ်တာအရှင်ဥက္ကဋ္ဌလို့ရှိမှာဒါအရှင်ဥက္ကဋ္ဌဆိုရဲလည်းလူတော်များတီးကြပါပဲဟိုဟာလူတွေလူဖြစ်နိုင်နေမယ်ကြီးတဲ့အရှင်ဥက္ကဋ္ဌဘုချုံဆိုင်ဆရာတော်ပေါ့ကွန်မြူနီဘုန်းကြီးလို့လည်းတော်များတီးကြတယ်ဒါဟိုရုပ်ဝါဒဆိုင်တဲ့ဗုဒ္ဓဘာသာတစ်ခုမြန်မာနိုင်ငံမှာအစတင်ပြီးတော့ချပေးခဲ့တာချောက်ကွင်းရေတော်ဘုံနဲ့ပတ်သက်ပြီးတော့လူတွေတီးကြတယ်သူ့ကိုထရဝရအတိုင်းဝိုင်းလည်းသူ့အရန်ကြောက်တယ်ဝိနေစရာချထားတယ်ထောင်ချဖို့ထိလုပ်တယ်သူ့စာအုပ်တွေကိုဖြည့်ဆည်းဖို့လုပ်တယ်ဆိုဒီဖုန်ကြီးရဲ့တပည့်ပေါ့နော်သူကအိန္ဒိယမှာတရားဟောတဲ့အခါအိန္ဒိယကနေပြီးတော့သူကအမေရိကန်ကိုဆက်သွားပြီးတော့တရားဟောတယ်ပေါ့နော်အဲ့နောက်ပိုင်းတော့တင်းင်းဆာနာမကြားရတော့ကြားတယ်ဆိုလိုချင်တာကတော့အိန္ဒိယကိုသွားတဲ့အခါသူ့ဒေါက်တာအမ်ဘတ်ကာကိုယ်တိုင်ဝင်းကြီးချုပ်ပေါ့နော်အဲ့ဒီသားရဲ့ဝင်းကြီးချုပ်ဒေါက်တာအမ်ဘတ်ကကိုယ်တိုင်ကသူ့ဘုဒ္ဓဘာသာနဲ့ပတ်သက်ပြီးတော့သူ့စုံစမ်းမေးမြန်းတာရှိဘူးတယ်ပေါ့အဲ့အိဆောင်နဲ့ပတ်သက်ပြီးနာမည်ကြီးတယ်လို့ပြောချင်တာပါဆိုဒေါက်တာအမ်ဘတ်ကကတော့ဘုဒ္ဓဘာသာကိုဘာကြောင့်လေ့လာတာလဲဆိုတော့အိန္ဒိယမှာအဓိကဟိန္ဒူဘာသာကြီးစိုးတယ်ဗျဟိန္ဒူဘာသာကြီးစိုးတဲ့အခါအိဟိန္ဒူဘာသာရဲ့အခြေခံအားဖြင့်သူကဇတ်စနစ်ပေါ်အခြေခံတယ်ဒါလစ်တွေရှိမယ်ဇနိမ့်တွေရှိမယ်ဇမြင့်တွေရှိမယ်မျိုးဆက်တွေရှိကြတယ်ပေါ့မလားသူအချင်းဗဏ္ဍမျိုးအချဲဗဏ္ဍမျိုးစသဖြင့်ရှိကြတယ်ပေါ့အဲ့ထက်မှဇနိမ့်တွေကိုသူကဇမြင့်တွေကနှိမ့်နေဇနိမ့်တွေနဲ့အသားအထိမခံတာတို့ဇနိမ့်တွေထိုင်တာနဲ့အတူတူမထိုင်တာတို့တတင်ရလည်းမထိုင်တာတို့တမီပင်လည်းမထိုင်တာတို့ဇနိမ့်တွေထိုင်ွားတဲ့နေရာကိုဇမြင့်တွေထိုင်မယ်ဆိုရင်ရေဆေးချတာတို့အဲ့လိုမျိုးတွေအထိလူလူချင်းကိုခွဲခြားဆက်ဆံတာတွေရှိတယ်။အဲ့ခါကျတော့ဒီဇနိမ့်နေဘက်ကနေပြီးတော့ social justice ပေါ့နော်။ဒီမှာလူမှုတရားမျှတမှုအတွက်တိုက်ခိုက်တဲ့အခါဒေါက်တာအမ်ဘတ်ကာတို့ပြီးလို့ရှိရင်သူ့ရဲ့ရဲဘော်ရဲဘက်လို့ပြောလို့ရတယ်။ကျွန်တော်များသောအားဖြင့်ဒီ Bami Atheists မှာ quote လုပ်လေးရှိတယ်။ Priya Ramasamy သူဆိုရင်ဒါဒီအထူးသဖြင့် Telugu ဒေသမှာဆိုလို့ရှိရင်ဒါ Karmas ကိုသုံးနေကာမက်ပုံရယ်ဖရီယာပုံရယ်အမ်ဘကားပုံရယ်သူတို့အဲ့သုံးခုကိုအမြဲတမ်းသုံးကြတယ်ဒါတီလီဂူဒေတာရဲ့လက်ဝဲ community တော်တော်များဒီသုံးယောက်ပုံသုံးတယ်ပေါ့မြန်မာနိုင်ငံမှာဆိုရင်တော့ဒါကာမက်တို့အင်ဂျယ်တို့စတာလင်တို့မော်စီတုံးတို့ပုံတွေသုံးကြတယ်ပေါ့ဗျာဒါပေမဲ့အဲ့ဒီဒေတာမှာတော့ဒီအနောက်ကစတာလင်တို့မော်စီတုံးတို့သူတို့စိတ်မဝင်စားဘူးသူတို့ကကာမက်ကိုသုံးတယ်အမ်ဘကားကိုသုံးတယ်ဖရီယာပမာဆာမီကိုသုံးတယ်အဲ့သုံးယောက်တစ်ပုံကိုသုံးပြီးတော့သူတို့ပါတီရေးဆိုင်ရာတွေသူတို့လုပ်ကြတယ်ဝါဒဖြန့်ကိစ္စတွေသူတို့လုပ်ကြတယ်ပေါ့ဆိုအဲ့မှာပရီယာရမဆာမီရကျတော့သူက self respect movement ပေါ့နော်ဒီ dalit တွေအတေအနေနဲ့ငါတို့ကငါတို့တန်မိုးထားရမယ်ငါတို့ကငါတို့တန်မိုးတတ်မှတ်ရမယ်ဆိုတော့ movement ကိုသူကစတင်တယ်အလားတူပဲဒေါက်တာအမ်ဘခါရဲ့ဦးဆောင်မှုအနောက်မှာ dalit movement တွေလာတယ်ဆက်ရှိလာတယ်ဒီ dalit တွေကငါတို့ရဲ့တန်းတူကြီးအတွက်တန်းတူအခွင့်အရေးရဖို့တော့ငါတို့စ조사ရမယ်ဆိုတဲ့အသိစိတ်ဝင်လာတယ်။အဲ့လိုဝင်လာအောင်လုပ်ဖို့ကလည်းတို့အနေနဲ့ကရော့ပဏမရော့နာကချင်းချင်းလှုပ်လို့ရတာမဟုတ်ဘူး။ရွှေတိုင်းဆိုလှုပ်လို့ရခဲ့တာမဟုတ်ဘူး။ဟိန္ဒူဘာသာအယူအဆကိုအစားထိုးဖို့အတွက်ပိုကောင်းတဲ့ဟိန္ဒူဘာသာအယူအဆကိုတို့ရှာရတယ်။ရှာတဲ့အခါမှာတို့မတွေ့ဘူး။မတွေ့တဲ့အခါတို့ကခရစ်ယာန်ဝါဒကိုပြန်ရှာရတယ်။မခရစ်ယာန်ဝါဒကလည်းကိုလိုနီစနစ်နဲ့အတူရောက်လာတာဖြစ်တဲ့အတွက်ကြောင့်တို့ကလက်မခံဘူး။အဲ့တော့သူကအစ္စလာမ်ကိုပြန်သွားရှာတယ်။အဲ့ဒီမှာလဲဟိုမတွေ့ပြန်ဘူး။ဒီ progressive ဖြစ်တဲ့တန်ဖိုးတွေစံတွေကိုသူတို့မတွေ့ခဲ့ဘူး။ပို့ဆိုတာဟိုမူရင်းအစ္စလာမ်မှာအမျိုးဆက်ခွဲတာမရှိဘူး။ဒါပေမဲ့အရှိတောင်အရှာကိုရောက်လာတဲ့အစ္စလာမ်မှာဘယ်နည်းရနေဘယ်နာကဝင်လာမှမသိတဲ့ဇက်စနစ်ကရှိနေတယ်။အဲ့တော့သူတို့ကအဆင်မပြေဘူး။အဲ့ဒီအချိန်မှာသူတို့ကဗုဒ္ဓဘာသာကိုသွားတွေ့တယ်။သွားတွေ့တာမှာလဲအထူးကခုနဒီဒေါက်တာအရိယဓမ္မတို့ရဲ့ဗုဒ္ဓဘာသာ version ပေါ့ဆိုလိုတာကရှင်ဥက္ကဋ္ဌတို့လွန်မှုလေဗုဒ္ဓဘာသာ version ကိုသူတို့တော့တွေ့တယ်
ဆိုလိုတာကသူတို့စီရောက်သွားတဲ့ဗုဒ္ဓဘာသာထေရဝါဒဗုဒ္ဓဘာသာမဟုတ်တဲ့ရှင်ဥက္ကဋ္ဌဂိုင်းဆန်တဲ့ဗုဒ္ဓဘာသာတခုသူတို့ရှိကိုဝင်သွားတာအဲ့မှာအဲ့ဟာကိုသူတို့ကလိုသလိုပြန်ပြုတ်ပြင်တဲ့အခါနီယိုဘုဒ္ဓဇင်လို့ကျွန်တော်တို့ဒီဘက်အခင်မှာခေါ်တဲ့ဝရယန္တဗုဒ္ဓဘာသာဆိုတာပေါ်လာတယ်အဲ့ဒါရဲ့အဓိကဆန်ရသွားရှင်တယ်လူတွေကို alternative တခုပေးလိုက်တာပေါ့ဟိန္ဒူဝါဒကြီးစိုးတဲ့အခါဟိန္ဒူဝါဒကိုမုံတီးနေတဲ့လူတန်းသားလူမျိုးစုရှိတယ်လူအုပ်စုရှိတယ်အဲ့လူအုပ်စုကိုဟိန္ဒူဘာသာကိုစွန့်လွတ်လို့ရပြီမင်းတို့တွေမင်းတို့တဲ့ဟိန္ဒူဘာသာမလိုတော့ဘူးမင်းတို့ဟိန္ဒူဘာသာဖိနှိပ်နေတာမင်းတို့ကိုလူမြောက်ပေးနိုင်တဲ့ဟာဒီမှာဒီဘာသာရှိတယ်ဆိုလို့ပေးလိုက်ဘာလို့လဲဆိုတော့ဘာသာကြီးမရှိတဲ့ဘက်ကိုသွားလို့ရှိရင်ပြဿနာရှိဆိုဟိန္ဒူနဲ့ဗုဒ္ဓဘာသာကမြန်မာနိုင်ငံမှာသာမတူဘူးလို့ပြောကြတာအိန္ဒိယမှာကဗုဒ္ဓဘာသာဆိုတာဟိန္ဒူဘာသာရဲ့အောက်ကဂိုင်းတစ်ခုလို့ဖြစ်နေတယ်။ဒါပေမဲ့ဗုဒ္ဓဟာဇတ်စနစ်ကိုစန့်ကျင်ခဲ့တယ်။အဲ့အချက်ကိုသူတို့ကကောင်းကောင်းအသုံးချပြီးတော့ဟိန္ဒူဘာသာအောက်ကနေပဲဟိန္ဒူဘာသာကိုပြန်စန့်ကျင်လို့ရတဲ့ဟိန္ဒူဘာသာရဲ့ element အထူးဖြင့်သူတို့ကိုဖိနှိပ်နေတဲ့ element ကိုပြန်စန့်ကျင်လို့ရတဲ့ဂိုင်းကွဲတစ်ခုဖြစ်တဲ့ဗုဒ္ဓဘာသာကိုသူတို့အစားထိုးပေးလိုက်တယ်။အဲ့ဗုဒ္ဓဘာသာကိုလည်းမူရင်းတိုင်းမဟုတ်ပဲနဲ့တကယ် progressive စံတန်ဖိုးတွေပါတဲ့စံဒီနဲ့ဗုဒ္ဓဘာသာတစ်ခုကိုပေးခဲ့တယ်။သူတို့ကိုယ်တိုင်တော့မှစထတင်္ဂါယနာတင်တဲ့အခါမြန်မာနိုင်ငံကိုကိုယ်တိုင်လာပြီးတော့လိလတင်ယူသွားခဲ့တာတွေအများကြီးရှိတယ်လို့ဖတ်ဖူးတယ်။ဒါဟာတကယ်ဟိုလက်ဝဲရင်းနေဆိုတဲ့လူတွေရဲ့တကယ် liberation movement ကြီး PFLP ပထမဆုံးဥပမာဒေါက်တာအမ်ဘက်ကဒုတိယဥပမာဆိုဒီလိုမျိုးဟာတွေကဒါတကယ် liberation ကိုရောက်စေနိုင်တဲ့ကိစ္စတွေအဲ့အလွန်ရောက်တော့မှသာကျွန်တော်တို့ကဒီပရိယာတို့ဒေါက်တာအမ်ဘခါတို့ကဘာလုပ်ပြီးလဲတကယ်ဘာသာရေးကိုမလိုဘူးဆိုတာမျိုးအထိသွားတဲ့ rationality အားကောင်းတဲ့လူတွေအတွက်ကို rationalism ဆိုတာမျိုးသူတို့ပြီးတယ်အဲ့မှာဘာသာမဲ့ movement တခုကထပ်ထွက်လာတယ်ဒါပေမဲ့သူတို့ဟာဘာသာတိုင်းကိုလိုက်တိုက်ခိုက်နေရမဟုတ်ဘဲနဲ့ rational ဖြစ်တဲ့ဟာအတွက်ပဲဒီလူတွေရဲ့ liberation အတွက်ပဲသူတို့တိုက်ခိုက်ပြီးတာမျိုးသွားတယ်အဲ့လိုမျိုး movement ကကျွန်တော်တို့မြန်မာနိုင်ငံမှာသူဖြစ် logo လိုအပ်တယ်။တော့ဒီဘက်ခေတ်27ရာစုမှာနိုင်ငံကနိုင်ငံရေးအခင်းအကျင်းတွေကိုကြီးတဲ့အခါမျိုးသမီးတက်ကြွလှူရှာမှုတွေဟာအားကောင်းလာတယ်။ဒါတွေပဲဒီ LGBT လွတ်မြောက်မှုနဲ့ပတ်သက်တဲ့ကိစ္စတွေအားကောင်းလာတယ်။ဒါတွေကိုပြန်တွန်းလှန်တဲ့အင်အားစုတွေလည်းရှိလာတယ်။သူဖြစ်ဘာသာရေးအစုံအမတွေအောက်ကနေအခြေခံတဲ့ဒီ family values တွေပေါ့နော်။အမျိုးသားနဲ့အမျိုးသမီးပဲရှိတယ်ဆိုတာမျိုးတွေလိမ်နဲ့ပတ်သက်ရင်အဲ့ဒါကမှအမျိုးသားတွေကဥဆောင်တဲ့လူအမျိုးသမီးတွေကနောက်လိုက်ပြီဆိုရယ်ဖို့ဝါဒကြီးစုမှုတွေကဒါဘာသာရေးတွေကနေအခြေခံပြီးတော့ရှိလာတာအဲ့လိုအဝလို့တိတာလဲဆိုလို့ရှိရင်ဒီ LGBT movement တွေဒီ feminist movement တွေကိုစန့်ကျင်တဲ့လူတွေရဲ့ယာဂိုင်လုံးတော်တော်များဟာဘာသာရေးအစွန်းရောက်တည်ဒါမို့လို့ရှိရင်ဘာသာရေးကိုတစ်ဖက်လုံးကိုးကွယ်ယုံကြည်တဲ့လူတွေမှာများသောအဖြစ်တွေ့ရတတ်တယ်အမေရိကန်နိုင်ငံရေးခရင်းချင်းနဲ့ပြောရင်ဒါဒေါ်နယ်ထရမ့်လို့အားပေးတဲ့အင်းဝန်ကလေးတွေပါကစ္စတန်တို့ဘင်္ဂလားဒေ့ရှ်တို့အာဖဂန်တို့အနေထားနဲ့ပြောရင်ဒါတာလီဘန်အင်အားစုမျိုးတွေဆိုဒီလိုအင်အားစုတွေပဲများတယ်မြန်မာမှာဆိုလည်းအလားတူပဲဒါထေရဝါဒဗုဒ္ဓဘာသာလို့ပြောတဲ့ဟာရဲ့စာပေတွေကိုကျွန်တော်တို့ကြည့်လို့ရှိရင်ဒီ LGBT ဖြစ်တာအရင်ဘဝကံမကောင်းတာမျိုးတွေဟိုအရင်ဘဝသူများသားသမီးကိုပြမတာဆိုတာမျိုးတွေအဲ့လိုမျိုးနှုံးစင်နဲ့ကျွန်တော်တို့ကကြီးလာတာအဲ့လိုမျိုးဟိုဘယ်လိုပြောမလဲဖိနှိပ်ချုပ်ချယ်တဲ့ passive sensation ယူဆရနေတယ်ကျွန်တော်တို့ကငငယ်လေးကကြီးလာတာဆိုဒါတွေကိုကျွန်တော်တိုက်ထုတ်ဖို့အတွက်ဆိုရင်တော့ဒီ elements တွေ ਨੇ တွေ့တဲ့အခါကျွန်တော်ကဘာသာရေးကိုတိုက်ရိုက်ဝေဖန်ဖို့နဖူးတွေဒူးတွေရံဖြစ်ဖို့လိုတယ်ဖယ်ထုတ်ဖို့လိုတယ်တိုက်ခိုက်ဖို့လိုတယ်ဒါပေမဲ့ဒီ elements တွေကိုမကြိုက်ရုံနဲ့ဗုဒ္ဓဘာသာတစ်ခုလုံးကိုကျွန်တော်တို့ကပယ်လိုက်စရာမလိုဘူးဒါဆိုလူတွေထဲမှာဗုဒ္ဓလို့ပြောတဲ့စကားလုံးကိုအယမ်းချစ်ပြီးအယမ်းကြည်ပြီးမြင်လို့တဲ့လူတွေဟာမြန်မာနိုင်ငံရဲ့လူရဲ့တိုင်းနာတစ်ခုထိမှရှိနေတယ်။အဲ့လိုမျိုးမဟုတ်ဘဲနဲ့ကျွန်တော်တို့ကဗုဒ္ဓဆိုတာကြီးကိုဝေဖန်နေမယ်တိုက်ခိုက်နေမယ်ဆိုလို့ရှိရင်ဒီလူတွေနဲ့ပူးပေါင်းဆောင်ရွက်လို့ကျွန်တော်တို့အယမ်းခတ်သွားလိုက်။အဲ့ဒီအခါကျွန်တော်တို့နောက်မှာတကယ်တမ်းတိုက်ခိုက်ဖို့လိုတဲ့အခါတွန်းလှန်ဖို့လိုတဲ့အခါကျွန်တော်တို့နောက်မှာကျွန်တော်တို့နဲ့တူလိုက်လာတဲ့လူရှိမှာမဟုတ်ဘူး။ဆိုလိုတာကကျွန်တော်တို့ရဲ့ဆန်တွေအကုန်လုံးကစိတ်ကူးရင်ဆန်တွေအနေနဲ့လေထဲမှာပျောက်သွားလိမ့်မယ်
ဆိုဒီဟာဆိုရင်တော့ကျွန်တော်ပြောချင်တယ်သူဖြင့် Buy Me a Beer page မှာကျွန်တော်တင်နေတဲ့ content တွေရဲ့သွားခြင်းတဲ့နီးလန်းကိုမြင်လိုက်မယ်လို့ကျွန်တော်ယူဆတယ်ဘာသာရေးကိုကျွန်တော်အမြဲတမ်းမုံမိကြမလို့ကျွန်တော်ကိုယ်တိုင်လည်းပဲဘာသာရေးနဲ့ဝေးရာကိုသွားနေတာမဟုတ်ကျွန်တော်ဘာသာမဲ့ဖြစ်လာတာက Sam Harris ဆိုတဲ့ဖတ်ပြီးဘာသာမဲ့ဖြစ်လာတယ်မဟုတ် Stephen Hawking တို့Richard Dawkins တို့စာအုပ်တွေဖတ်ပြီးဘာသာမဲ့ဖြစ်လာတယ်မဟုတ်ဆိုတော့အဲ့ context တွေနဲ့ကျွန်တော်တို့မြန်မာမှာရှိတဲ့ context တွေမတူဘူးသူတို့ရှိမှရှိတဲ့ context က Christianity ကိုသူတို့ကစန့်ကျင်ရင်းနဲ့ဖြစ်လာတဲ့ New Atheism movement ဆိုတော့ဒါက Pan-Asian Mission ရောင်းသက်တည်ပြလာတဲ့ movement ကျွန်တော်တို့မြန်မာနိုင်ငံရဲ့ context မှာ Pan-Asian Mission ကြောင့်ကျွန်တော်တို့သက်တည်ပြနေကြမလို့ဗုဒ္ဓဘာသာက Pan-Asian ပေါ်အခြေခံတဲ့ဘာသာမဟုတ်ဘူးအဲ့တော့ကျွန်တော်တို့ရဲ့ local context ကျွန်တော်တို့လိုတယ်ဆိုတော့ဒီအများအားဖြင့်အနောက်တိုင်းမှမိုးတဲ့ကိုလိုနီဆန်ဆန်ကိုလိုနီယယ်ပုံစံဆန်ဆန်သူတို့ရဲ့ terms တွေ definition တွေကိုကျွန်တော်လက်ခံနေစရာမလိုကျွန်တော်တို့ကလည်း local context local organic ဖြစ်တဲ့အရာတွေကိုဝေဖန်မှုကျွန်တော် local organic ဖြစ်တဲ့ knowledge တွေလိုတယ်ဗုဒ္ဓဘာသာကိုဝေဖန်မှုဗုဒ္ဓဘာသာထဲမှာရှိတဲ့အသွေးတွေအမြင်တွေအသည့်တွေကျွန်တော်တို့သိဖို့လိုတယ်ဥပမာပရိသတ်သမုတ်ဘတ်တောင်ဒေချာမပြောတတ်တဲ့ဟိုစဝိုင်းကြီးလို့ပြောရင်းပြီးတော့ဘုရားဘာသာကိုဝေဖန်မယ်ဆိုရင်ဒါယထာဘုဒ္ဓကြတဲ့တိကျမှန်ကန်ပြတ်သားတဲ့ဝေဖန်မျိုးတွေ့ရမှာမဟုတ်ဒါအပေါ်ရန်ရန်ရွှီဆက်ဆံပဲကျွန်တော်တွေ့ရမှာပဲအဲ့တော့ဟိုပရိသတ်သမုတ်ဘတ်ကိုဝေဖန်ဖို့အနည်းဆုံးတော့ပရိသတ်သမုတ်ဘတ်ရဲ့နာမည်ကိုသိဖို့လိုတာပေါ့ဆိုရင်ဒီလိုပြီးလို့ရှိရင်ပရိသတ်သမုတ်ဘတ်ထဲမှာဘာတွေပါလဲဘယ်လို element တွေပါလဲအဲ့ element စီကိုတစ်ချက်ချင်းစီကျွန်တော်တို့ဘယ်လိုနားလည်ထားလဲဆိုတာမျိုးကျွန်တော်သိရဖို့လိုအလိုမဟုတ်ဘဲနဲ့ဟိုပရိသတ်သမုတ်ဘတ်လို့ပြောတဲ့အခါတိုင်းမဟုတ်ဘူးဆရာတော်ရဲ့ subline လောက်မြင်ပြီးတော့အာဒီ subline လောက်တော့ငါလည်းသိပါတယ်ဆိုတာမျိုးကတော့ဒါဟိုရေပေါ်စီဆန်နဲ့အပေါ်ရန်ဆန်နဲ့ရန်ရွှီဘိုးသူသားလို့ပြောလို့ရတယ်ဒါအထင်ကြီးစရာလည်းမရှိဘူးအများပြောရင်အထင်သေးစရာတော့ကောင်းသေးတယ်ရှက်စရာပေါ့ဆိုဒီလိုမျိုးပေါ့အဲ့တော့အဓိကပြောချင်တာကဘာသာရေးကိုကျွန်တော်တို့ကအမြဲတမ်းမုန်းနေစရာမလိုထေရဝါဒကိုစန့်ကျင်တဲ့အခါကျွန်တော်တို့မှာ alternative တွေအများကြီးရှိတယ်ထေရဝါဒအထက်ကပဲတိုးတက်တဲ့ထေရဝါဒတွေရှိသေးတယ်ဥပမာဒေဝိုးလေးတို့ပါတို့စသဖြင့်ဒါပေမဲ့သူတို့မှာလည်းပြဿနာရှိတယ်သူတို့ပြဿနာပါတယ်ဒီဘေးရင်းနဲ့ရေရည်ရည်နဲ့ပတ်သက်ပြီးအမြဲတမ်းဝေဖန်တိုက်ခိုက်နေပြဿနာလူရဲ့လားဆိုတာမျိုးကြောင့်မေးခွန်းထုတ်ဖို့လိုတယ်ပေးတဲ့ရေရီယာကိုဝေဖန်တိုက်ခိုက်တာကိုအပြစ်လို့မမြင်တဲ့လူတွေဟာဗုဒ္ဓဘာသာကိုဝေဖန်တိုက်ခိုက်တဲ့အခါအပြစ်လို့မမြင်ဘူးလို့လိမ့်မယ်တစ်ဖက်မှာလည်းလိုအပ်တဲ့အခါဝေဖန်မှုအတွက်အသုံးချမှုအတွက်ဘာသာရေးဆိုင်ရာ knowledge တွေလိုအပ်တယ်အဲ့လို knowledge မျိုးကိုကျတော့တကယ် reform လုပ်နေတဲ့လူတွေဆီကရရနိုင်တယ်ပြောချင်တာကတော့အဓိကဒီလောက်ပါပဲဘာသာရေးကိုဝေဖန်သင့်တယ်အတူတူဖြင့်ဘာသာရေးဟာကျွန်တော်တို့လူမျိုးမှုကိုဖိနှိပ်နေတဲ့အခါမှာဘာသာရေးနဲ့ထိတ်တဲတွေးမှုလိုအပ်တယ်မဟုတ်ဘဲနဲ့သူ့အနေနဲ့သူနေနေတဲ့ဘာသာရေးဆိုင်ရာ element စီရှိတယ်အဲ့ဒါကြီးနဲ့ပတ်သက်ရင်တော့ကျွန်တော်တို့ကစီယုံရေးသဘောနဲ့ဝေဖန်မှုလိုတယ်ရန်သူအနေနဲ့ရန်ဘက်ဖြစ်လာအောင်ဝေဖန်မှုအထိမလိုအပ်ဘူးတခါတလေကျွန်တော်တို့ရဲ့လူမျိုးမှုဆိုင်ရာaspiration ဟာဘာသာရေးစီရင်ဒီလာတာမျိုးဖြစ်ကောင်းဖြစ်နိုင်တယ်အထူးသဖြင့်ကျွန်တော်တို့ဒီအခုလက်ရှိဖြစ်နေတဲ့အခြေအနေမှာဆိုလို့ရှိရင်ဗုဒ္ဓဘာသာကိုလေ့လာရင်းနဲ့မြန်မာတွေရဲ့ဗမာတွေရဲ့ဒီမြန်မာနိုင်ငံမှာရှိတဲ့လူမျိုးစုတွေရဲ့ democracy federal ဆိုင်ရာလူမျိုးမှုတွေကိုအားပေးနေတဲ့ယဟန်တော်တွေရှိရဲ့ဗုဒ္ဓဘာသာအသင်းအဖွဲ့နိုင်ငံတကာဗုဒ္ဓဘာသာအသင်းအဖွဲ့ရှိတယ်။ဆိုဒီလူတွေဟာဒီဗုဒ္ဓဘာသာဆိုတဲ့ identity ပေါ်မှာအခြေခံပြီးတော့ကျွန်တော်တို့ရဲ့ liberation struggle ကိုအားပေးထောက်ခံနေတာဖြစ်တယ်။အလားတူပဲတချို့ဆိုလို့ရှိရင်ကျွန်တော်တို့အားပေးထောက်ခံနေတာဟာဗ
ဘုဒ္ဓဇင်ဘောမှာအခြေခံတဲ့ဒီဒီမိုကရေစီစံတွေကိုသူတို့သဘောကျပြီးတော့ inspire ဖြစ်သွားတာမျိုးလည်းရှိတယ်။ဒါတချို့ဆိုရင်လည်းဒါမြန်မာနိုင်ငံမှာလည်းရှိပါတယ်။တချို့ Korean ဘာသာဝင်တွေတချို့ Islam ဘာသာဝင်တွေဆိုရင်လည်းသူတို့အသက်ဆိုင်ရာဘာသာကြီးအစုံအမကိုသူတို့နားလည်လိုက်တဲ့ပုံစံကကျွန်တော်တို့ရဲ့ liberation movement ကိုအားပေးဖောက်ခံတဲ့ပုံစံဖြစ်သွားတယ်။ဆိုဒါမျိုးတွေကြတော့ကျွန်တော်ကမလိုအပ်ရင်မဝေဖန်တင်ဘူးပေါ့။ဝေဖန်တော့လည်းပြဿနာတော့မရှိဘူး။မဝေဖန်သင့်ဘူးလို့ပဲကျွန်တော်တို့ပြောတယ်ဒါပေမဲ့မဝေဖန်ရဘူးလို့တော့မပြောချင်းမြန်မာနိုင်ငံကဘယ်တော့မှလွတ်လပ်စွာဝေဖန်ဝင်ရခဲ့တဲ့နိုင်ငံမဟုတ်ဘူးအထူးသဖြင့်မြန်မာနိုင်ငံရဲ့တပိုင်းကြောင့်ကြည့်လို့ရှိရင်ဘာသာရေးဝေဖန်တဲ့လူတိုင်းဟာဆိုးရွားတဲ့ကစ္စမာကိုယုံရတယ်အဲ့လိုနိုင်ငံမှာဘာသာရေးဝေဖန်မှုအခွင့်အရေးဟာရှိကိုရှိတင်တယ်တိုက်ကိုတိုက်ထုတ်တိုက်ပေးရမယ့်အခွင့်အရေးရပိုင်권ဖြစ်တယ်အဲ့တော့ဟိုလက်ဝဲတို့လက်ရာတို့ဘယ်တိုက်တယ်ဘယ်ယူဘာသာမဲ့တွေဘာသာရေးကိုမဝေဖန်ရဘူးလို့ပြောတဲ့လူကဒါစစ်တပ်နဲ့မဆာလာခင်နဲ့တော့နေဟိုအစောဆုံးပြောရင်ဒါဦးနုတို့ဖာစာဘလာအစိုးရနဲ့ဘာမှကွာတဲ့ကောင်တွေမဟုတ်အာနာရှင်တရေမကုံသေးတဲ့ဖက်စစ်တသားကောင်တွေပဲလက်ဝဲပဲဖြစ်ဖြစ်လက်ရပဲဖြစ်ဖြစ်ဘာသာရေးအစွန်ရောက်ပဲဖြစ်ဖြစ်ဘာသာတစ်ခုရှိပဲဖြစ်ဖြစ်ဘာသာမဲ့အချင်းချင်းပဲဖြစ်ဖြစ်မြန်မာနိုင်ငံရဲ့လူမှုဆိုင်ရာအခြေအနေရဘာသာရေးနဲ့ပတ်သက်ပြီးတော့ဝေဖန်တဲ့လူတိုင်းဟာစက်သိမ်းမလာခဲ့ဘူးဖိနှိပ်ခံခဲ့ရတယ်။အဲ့ဒီအချက်ကြောင့်ကိုပဲဘာသာရဲ့ဘာသာမဲ့တိုင်းဟာမြန်မာနိုင်ငံမှာနေနေသည်၍မြန်မာနိုင်ငံနဲ့ပတ်သက်နေသည်၍ဘာသာရေးနဲ့ပတ်သက်ရင်ဝေဖန်ပိုင်ခွင့်ရှိကိုရှိရမယ်။ဒါပေမဲ့မဝေဖန်တင်ဘူးဆိုတာကိုတော့ convince လို့ရအောင်ပါပေါ့။ဒီလောက်ပါပဲ။ပြောချင်တာတော့ဘာသာရေးဝေဖန်မှုအခွင့်အရေးရှိရမယ်။မရှိရဘူးလို့ပြောတဲ့လူတွေဟာဘာသာရေးအဆုံးရောက်တည်းရဲ့ useful idiots တွေဖြစ်နေတာပဲအလားတူပဲကျွန်တော်တို့ကဘာသာရေးနဲ့ပတ်သက်ပြီးတော့လေအာရင်ရာတိုင်းတွေ့တိုင်းပထွေးမုံမုံနေစရာမလိုဘူးကျွန်တော်တို့ရဲ့လွတ်မြောက်မှုတရားမျှတမှုအတွက်ပိတ်ပင်နေတဲ့အခါဘာသာရေးကိုဓာတ်ရိုက်ဝေဖန်ရမယ်တခြားအချိန်တွေမှာတော့စီယုံမှုတံတန်းနဲ့ဝေဖန်တာပို့ပြီးတော့တင့်တော်လိုက်မယ်ဒီလောက်ပါပဲဘာသာမဲ့ညီကအဆုံးတက်လိုက်ပါပြီဒီမှာပဲ